ထိုင်းနိုင်ငံဘန်ကောက်ရဲတပ်ဖွဲ့ကကိုဗစ်အရေးပေါ်ကာလတည်ဆဲဥပဒေအရလူစုလူဝေးနဲ့ဆန္ဒပြနေတာကိုအရေးယူမှဖြစ်ကြောင်းထုတ်ပြန်ထားတဲ့ကြားကပဲမြန်မာပြည်မှာစစ်တပ်အာဏာသိမ်းတဲ့လေးရမြောင်နေ့ဖြစ်စန့်ကျင်ကန့်ကွက်မှုတွေဆက်လုပ်ခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်မြန်မာနိုင်ငံမှာ စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတိုင်ရုံးရှိမှာဂျာဂါပရင်းနေညပိုင်းမှာပဲရာကနန်းလောက်ရှိတဲ့မြန်မာလူသမားတွေနဲ့အတူတမာဆက်တပ်တို့ကထိုင်းကျောင်းသားတွေနဲ့ထိုင်းနိုင်ငံရေးသမားတွေကစုဝေးပြီးဆန္ဒပြနေကြပါတယ်။ မြန်မာနိုင်ငံမှာဖက်စီခံနိုင်ရတဲ့သမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုပြန်လွှတ်ပေးဖို့နဲ့ဆီယနာသိမ်းမှုကိုကန့်ကွက်ကြောင်းလေးရမြောင်နေ့ဖြစ်ဆန္ဒထုတ်ပေါ်နေကြတာပါထိုင်းနိုင်ငံဘန်ကောက်ရဲတပ်ဖွဲ့ကထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံသားတွေပါလူစုလူဝေးနဲ့ဆန္ဒပြမယ်ဆိုရင်ကိုဗစ်ကပ်ဘေးထိန်းချုပ်ရေးဥပဒေ ဒီစနားပြဝဲကိုနိုင်ငံရေးသမားတဦးလည်းဖြစ်ခွဲစိတ်ဆရာဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဖတ်စပွန်လည်းလာရောက်ပူးပေါင်းခဲ့ပြီးမြန်မာနိုင်ငံတွင်းကဆရာနာသိန်းစန့်ကျင်ရေးလှုပ်ရှားမှုတွေကိုထောက်ခံအားပေးတဲ့အကြောင်းသတင်းတောက်တွေကိုပြောဆိုသွားပါတယ်အလားတူပဲထိုင်းနိုင်ငံချင်းမိုင်မြို့ကမြန်မာကောင်စစ်ဝင်ရုံးရှိမှာပဲမြန်မာကျောင်းသားတွေနဲ့အလုပ်သမားတွေစုပေါင်းပြီးဂျာတာဘရင်းန